မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အာဏာရှင်စနစ်ကိုတော်လှန်နေကြတဲ့သူတွေထဲမှာအထက်အခန်းကဏ္ဍကပါဝင်နေကြတာကတော့ Generation Z လို့ခေါ်ကြတဲ့လူငယ်မျိုးဆက်တွေပါပဲ။သူတို့ဒီနေ့ဖြတ်သန်းနေရတဲ့ခီးချမ်းတွေကတော့သူတို့ရဲ့ဘဝမှာတခါမှအိမ်မက်တောင်မမက်ဘူးတဲ့အဖြစ်အပျက်တွေပါ။ကချင်ပြည်နယ်မှာစစ်ပညာသင်တန်းနှစ်နှစ်တက်ပြီးတော့အရေးပါတဲ့တာဝန်တစ်ခုကိုအခုထမ်းဆောင်နေတဲ့လူငယ်တဦးကတော့အတားပါ။
တိုင်းပြည်အတွက်ကိုကျွန်တော်တို့ကာကွယ်မယ်စစ်တပ်နဲ့တက်မယ်ခဏလေးနဲ့တည်းဒီတိုင်းတိုင်းကြီးကပြီးသွားမယ်ဆိုတော့တော်လမ်းမယ်ဆိုကျွန်တော်တို့ရောက်လာခဲ့ကြတာတကယ်တကယ်တမ်းစစ်တပ်နဲ့ရောက်သွားတဲ့အချိန်မှာကျွန်တော်တို့ဟိုကြိုပြီးတော့ expectation မလုပ်ထားကြတာဒီလောက်ပင်ပန်းလိမ့်မယ်လို့ဘာမှမတွေးထားဘောနော်အရန်ကိုပင်ပန်းအရန်ကိုခက်ခဲကျွန်တော်တို့ daily life နဲ့လည်းအရန်ကိုကြွားချားတဲ့အချိန်မှာကျွန်တော်တို့တွေရဲ့ခန္ဓာကိုယ်ဆိုနာကျင်ကြိုက်ခဲပြီးတော့ခါကြတော့နေရတဲ့ပုံစံပို့ဟိုစိတ်ရဲ့ပုံစံခွဲမှနေရတယ်ပြီးနောက်ဆုံးဆိုရင်ဘာလဲဆိုကျွန်တော်တို့ကမြုပ်ပြမှာမျိုးပြမှာကြီးခဲ့တဲ့လူတွေအာတစ်ခုတ်ဝါခုတ်ဖို့အတွက်တောင်မှဟိုဓာတ်ကိုကောင်းကောင်းမကင်တက်တဲ့လူတွေဖြစ်တယ်ပေါ့နော်အဲ့တော့အဲ့မှာရောက်တော့ခါကျကိုနေဖို့အတွက်တဲဆောက်တာတွေဝါခုတ်တာတွေကိုယ်တိုင်လုပ်ရတဲ့ဝါတဲ့တာတွေဒါယောက်ျားလေးမိန်းကလေးမရွေးလုပ်ရတဲ့အလုပ်တွေဖြစ်တဲ့အတွက်ငါလှုပ်ရှင်တာပေါ့နော်ငါကတိုင်းပြည်အောင်နိုင်ရေးတော်လှုပ်ရှင်တာစစ်ပဲတိုက်ရှင်တာဒါမျိုးအလုပ်တွေကိုလာလှုပ်ရှင်တာပင်မန်းနဲ့တန်းတွေလှုပ်ရှင်တာမဟုတ်ဘူးပေါ့တခါတလေကျရင်အဲ့နေရာနဲ့ပျောက်ကွယ်သွားခြင်းနဲ့ပိုင်ရာဒီလိုအခြေအနေမျိုးဒါမဲ့အတူတူနေခဲ့ကြတဲ့အထဲမှာရန်အတူတူနေခဲ့ကြတဲ့အပေါင်းဖော်တွေပေါ့နော်အဲ့ဒီတော့မှဆုံတွေ့ခဲ့ကြပြီးတိခဲ့ရတဲ့အပေါင်းဖော်တွေကကျွမ်းအပေါ်မှာအရန်ကောင်းခဲ့ပါတယ် LGBT တယောက်ဖြစ်တဲ့အတွက်ကျွမ်းအားနည်းတယ်ဆိုတာအားနည်းတယ်ဆိုတာကတော့ဒီကိုကာရပေါ့နော်ကိုကာရအားနည်းတာကိုသိရတဲ့အတွက်လို့ခက်ခဲပင်ပန်းတဲ့အလုပ်တွေဆိုရင်ကျွမ်းအပေါ်အရန်တိတ်ပြီးတော့ခါကျကျွမ်းအစာသူတို့လုတ်ပေးကြရပေါ့နော်တိတ်မလုတ်ခိုင်းဘူး
တော်လန်ရေးအတွက်သူ့ရဲ့ခံယူချက်တွေအရောဘယ်လိုပါလဲ
ကျမကမြန်မာနိုင်ငံမှာမွေးခဲ့တဲ့မြန်မာနိုင်ငံသားတယောက်ဖြစ်ပါတယ်။ကျမမြန်မာနိုင်ငံအမျိုးကိုတောက်ခဲ့တယ်။မြန်မာနိုင်ငံမှာကျွေးတဲ့မြန်မာနိုင်ငံကထွက်ခဲ့တဲ့ဆန်စဝါးတွေကိုစားခဲ့တယ်။ကျမတို့ဟာမြန်မာလူမျိုးတယောက်ဖြစ်ပါတယ်။အဲ့တော့ကျမတို့တိုင်းပြည်မြန်မာပြည်ပေါ့နော်။ကျမတို့ရဲ့မြန်မာနိုင်ငံတော်ကြီးမတရားမှုအောက်ကိုကြားရောက်သွားတဲ့အချိန်မှာကျမတို့ရဲ့နိုင်ငံသားတယောက်ရဲ့တာဝန်ပေါ့နော်မဖြစ်မနေကျမတို့နိုင်ငံအတွက်ကိုတက်နိုင်တဲ့အပိုင်းအခန့်ကဏ္ဍဒီမှာပါဝင်ရမယ်လို့ကျမအနေနဲ့ကျမကိုကျမခံယူထားတယ်။ဒါကြောင့်မလို့ကျမတော်လိုင်းကြီးမှာပါဝင်လာဖြစ်တာဖြစ်ပါ
လက်နက်ကိုင်လမ်းစဉ်ကိုသူဘာကြောင့်ရွေးချယ်ခဲ့တာပါလဲ
ကျွန်တော်တို့ကစစ်တပ်ကမှမဟုတ်ဘူးဟိုကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါပြီးတော့ခါကြတော့စီးပွားလှုပ်လာတာတွေပြည်သူလူထုကိုအကြောင်းမဲ့နှိပ်စက်တက်ဖြတ်တာမျိုးတွေဒါမျိုးတွေကြုံလာခဲ့ဆိုရင်ကျွန်တော်နိုင်ငံသားတွေကကိုယ့်ရဲ့နိုင်ငံကိုယ့်ရဲ့နိုင်ငံသားဖြစ်တည်မှုကိုမှမူတည်ပြီးတော့ခါကြကျွန်တော်တို့ပြန်ကျတော့ကျမတို့ရဲ့အစိုးရကိုပြန်ပြီးရွေးချယ်ဖို့အတွက်ဒီလက်နေအများကြီးနဲ့ကျမတို့ပြန်ဟိုကြားနိုင်တဲ့ဒီလက်နေပြန်ရွေးချယ်ရမှာပေါ့အဲ့မှာကျမတို့ဆန္ဒပြမှုတွေနဲ့စားခဲ့တယ်စားခဲ့တဲ့အချိန်မှာဆန္ဒပြရုံနဲ့မလုံလောက်ပဲနဲ့စစ်တပ်ကကျမတို့ဆန္ဒပြခဲ့တဲ့လက်နက်မပါတဲ့လက်နက်မဲ့ပြည်သူတွေကိုအကြောင်းမဲ့တက်ဖြတ်ခဲ့တဲ့နှိပ်စက်ခဲ့တဲ့ဖမ်းဆီးခဲ့တဲ့ဖြစ်ပျက်တွေကြောင့်ကျမတို့အခုချိန်နေမှာဆိုရင်တော့တိုင်းပြည်ရာပြည်သူလူထုတွေပြည်သူလူထုတွေကလူငယ်တွေဟာကျမတို့လက်နက်ကင်ပြီးတော့ခါကျတော့လက်နေရတဲ့လုပ်ငန်းစဉ်မှာပါဝင်နေကြရတာဖြစ်ပါတယ်
သူက LGBT တယောက်ဖြစ်ပြီးအမျိုးသမီးတဦးလိုပဲဝတ်စားဆင်ရင်နေထိုင်သူဖြစ်ပါတယ်။ Rainbow သတင်းဌာနရဲ့သတင်းတင်ဆက်တဲ့သူတဦးလည်းဖြစ်ပါတယ်။တိုင်းရင်းသားဒေသရောက်စဉ်ကသူကြုံတွေ့ခဲ့ရတာတွေနဲ့တော်လှန်ရေးကာလနာကျင်စရာဘဝတွေကိုအတာကအခုလိုပဲပြောပြပါတယ်။
ကျွမ်းကအမျိုးသမီးကဲသို့ဝတ်စားဆင်ရင်နေထိုင်ခဲ့တဲ့ transgender တယောက်ဖြစ်တယ်ပေါ့နော်။အဲ့မှာကျွမ်းစရောက်တဲ့အချိန်မှာတိုင်းရင်းသားဒေသတွေမှာက LGBT ဆိုတဲ့စကားလုံးကိုတောင်မှအရင်ရင်းနှီးမနေသေးဘူးပေါ့နော်။အဲ့တော့ကျွမ်းကကျွမ်းရောက်လာတဲ့အချိန်မှာအရင်ထူးထူးဆန်းဆန်းနဲ့ဟဲ့အချောက်မလေးချောက်မလေးပေါ့နော်။ဘာညာပေါ့။ဆိုတော့ကိုကတော့ဟိုတကယ်မျိုးပြကိုနေထိုင်တဲ့စရိုက်မှာကိုအချောက်မလို့ပြောရင်စကားလုံးကရိုင်းတော့ကျွမ်းတို့အရင်စိတ်ဆိုတယ်။ဒါပေမဲ့သူတို့တွေမှာကြတော့သူတို့ဒီဟာနဲ့ပတ်သက်ပြီးတော့အတိမရှိဘူးပေါ့နော်မရှိတော့ခါကြတော့ကျမတို့ရအောင်လက်ခံခဲ့ကြရပေါ့ဆိုတော့တင်နန်းတွေမှာကတော့အမတ်တရရဲ့အများကြီးပဲတောက်ခုတ်ခဲ့တဲ့ကာလမှာလည်းကျမ LGBT တယောက်ဖြစ်ခဲ့လို့အမတ်တရရဲ့အများကြီးပဲဒီထဲမှာကျမလုံးဝမေ့မရခဲ့တဲ့အမတ်တရတစ်ခုကတော့ကျမနဲ့အတူတူတွားခဲ့တဲ့ကျမရဲ့ငယ်ငယ်ချင်းပေါ့နော်စိတ်ကြောင်းခဲ့ရသူဟိုတူတူတက်ခဲ့တဲ့ငယ်ချင်းဟာကျမနဲ့အတူတူဒီထဲကိုတင်နန်းတူတူတွားသူဟိုတူတူဝင်ခဲ့ပြီးတော့ခါကျတော့ February 29ရက်နေ့မှာအချမ်းဖတ်စစ်ကောင်စီကနေမှာအရှင်ဖမ်းမိသွားပြီးတော့3ရက်မြောက်နေ့မှာတက်ပြတ်ခံလိုက်ရတယ်ပေါ့နော်ဆိုတော့ဒါကတော့ကျမအတွက်လုံးဝမေ့မရနိုင်တဲ့အဖြစ်ပြက်ပေါ့သူ့အနေနဲ့ကျမကိုအဲ့ဒီခံရတဲ့အချိန်မှာသူ့ကိုလာပြီးတော့လာထုတ်ဖို့လာခေါ်ဖို့စစ်ကောင်စီရဲ့စစ်ကောင်စီကတပ်သားတွေပေါ့နော်အဲတော့က1 to 1တက်တယ်လို့ဆိုတာဒီ1 to 1တက်တယ်ရဲ့အလို့ရှားကျမကိုခေါ်ခဲ့တယ်သူ့ကိုဖမ်းထားတဲ့နေရာဒီတိုင်းပဲကျမကိုလူကြီးတွေကပြေးမသွားခဲ့တဲ့အတွက်ကျမသူ့အသက်ကိုမကယ်လိုက်နိုင်ဘူးပေါ့ဒါကတော့လုံးဝမေ့မရ
Dilo keke gender muri shibe mele. Don't lay the ma diao ye, yung ti jetri, piata muri guro. A tie sakari ma, twinia bari.
Bowman life nero, yang quach hadwara bono. Say that jarach in the angerachin muri shi. A tapi map, a blue say that call ane, bian piatangere, or nina ma shi, to do boadu, dangerachin. ချင်းတွေဆိုတာတော့အမျိုးသားတွေများတယ်အမျိုးသမီးကတော့နည်းပေါ့နော်သူတို့တွေအားပေးတယ်အတင်းထားပါပါညာပေါ့ဟိုစစအေးရအတင်းထားပြီးတော့ကိုနိုင်ငံကလည်းစိတ်ကဟိုနိုင်ချင်းတယ်ဆိုတော့စိတ်ပဲရှိတယ်ပေါ့ဟိုစားခဲ့တဲ့အလုပ်တစ်ခုကိုစပြီးတဲ့ဆက်လက်တစ်ခုကိုဆုံးအောင်ကားရမယ်ဆိုပြီးတော့ကျွန်တော်တို့ကျွန်တော်တို့ဒီ
အနာရှင်ကိုတွန့်လှန်နေတဲ့လူငယ်တွန့်လှန်ရေးသမားတူရဲ့တွန့်လှန်ရေးအမြန်ဆုံးအောင်မြင်ဖို့တိုက်တွန်းစကားတွေကိုလည်းအခုလိုပဲကြားခဲ့ရပါတယ်။တွေးကြော်တဲ့အများကြီးတွေးခဲ့ရတယ်ပေါ့နော်စစ်ခွေးညီကုန်း2024 2025မှာအိမ်ပြန်မယ်လို့ပါလို့ဒီဟာတွေကိုလူတွေက တော်လိုင်းရေးဆိုတာခဏလေးနဲ့မပြီးနိုင်ဘူးဆိုတဲ့အခြေအနေကိုတကယ်ထဲဝင်ပါဝင်ခဲ့လူရတည်ရယ်ဘာလို့လဲဆိုတော့ကျွန်တော်တို့နေခဲ့တဲ့နေရာမှာရှိရဲ့အီအီဝေးတွေဆိုရင်တင့်ပေါင်းကိုအများကြီးရှိနေပြီအဲ့တော့ခါကျကျွန်တော်တို့ကဒီတစ်ခေါက်ကအမြင်ဖြတ်တဲ့တိုက်ပွဲဖြစ်တဲ့အဲ့တော့ခါကျတော့အချိန်နေအများကြီးကိုကြော်ဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့ကဖက်ပေါင်းစုံကနေမှာတွန်း Don't let ye chee be doyen no, ye ma be ma, e e chenchene, bongman lutia lobe, bawago chetan chimbare lo, a daga, piovare. Do ye deep yozagari ha, tine lunge, don't let ye the mare ye yindrin sanare go te handide, so ye le, mame, matemabushe, nasinet dole, chisutamare.